ကိုညိုမြင့်တို့ခုအိန္ဒိယနိုင်ငံကိုသွားခဲ့တဲ့ခီးစဉ်ပေါ့နော်အဲ့ဒီမှာအိန္ဒိယနိုင်ငံကခုမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုသုံးသပ်လဲနောက်သူတို့ဆက်ဆံရေးဘယ်လိုဖြစ်လာနိုင်မလဲလို့သုံးသပ်မိပါလဲရှင
်ဒီကတော့အိန္ဒိယအစိုးရရဲ့သူတို့ရဲ့အရှိန်အပြန်ဝါဒနဲ့မြန်မာနိုင်ငံပေါ်မှာထားတဲ့အပြည့်အစုံဆက်ဆံရေးဆိုတဲ့ဒီသူတို့ရဲ့မူဝါဒနှစ်ခုကဒီကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့နောက်တစ်ခါတိုင်းပြည်ရဲ့ဖွံ့ဖြိုးရေးနောက်တစ်ခါအိန္ဒိယအစိုးရနဲ့ဆက်သွယ်ဆောင်ရွက်ရေးတို့မှာတိုးတက်မှုရှိဘူးလို့မူဝါဒချမှတ်တဲ့ပုဂ္ဂိုလ်တွေကပြောပါတယ်အဓိကပြဿနာတစ်ခုကတော့သူတို့ဒီအိန္ဒိယအစိုးရအနေနဲ့ပြီးခဲ့တဲ့အစိုးရပေါ့နော်နောက်ပါအစိုးရပေါ်မှာသူတို့ပုံအပ်ခဲ့တာကသူတို့အတွက်အကျိုးမရှိဘူးဆိုတဲ့ဟာကိုလည်းသူတို့တွေ့ရပါတယ်နောက်ဒုတိယအချက်အနေနဲ့တော့ဆန်းစုကြည်လွတ်လာပြီးတဲ့အခါမှာပြည်သူထောက်ခံမှုအရင်ရပြီးတော့ဒေါ်ဆန်းစုကြည်ရဲ့အခန့်ကန္တာကဒီမြန်မာနိုင်ငံကြီးဖြစ်စင်မှာဘလို့မှဖယ်ထုတ်လို့မရဘူးဆိုတာကိုသဘောပေါက်ပုံရပါတယ်အဲ့ဒါတော့ကျွန်တော်တို့နဲ့တွေ့ဆုံဆွေးနွေးရနိုင်ငံကြီးပါတီကြီးနောက်တစ်ခါနိုင်ငံကြီးအကြံပေးတွေလွှတ်တော်အမတ်တွေအားလုံးကဒီလိုသဘောထားတစ်ခုလည်းရှိတယ်ဆိုတာကိုကျွန်တော်တွေ့ရပါတယ်
အဲ့တော့ဒီအခုအိန္ဒိယနိုင်ငံခီးစင်မှာပေါ့လေအဓိကဘယ်သူတွေနဲ့တွေ့ဆုံနိုင်ခဲ့ပါလဲရှင်
အဓိကတော့အခုလက်ရှိအာဏာပါတီကွန်ဂရက်စ်အိုင်ပါတီရဲ့နိုင်ငံကြားရေးအကြံပေးဥက္ကဋ္ဌနောက်တစ်ခါကွန်ဂရက်စ်အိုင်ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနောက်တစ်ခါအတိုက်ခံ BJP ပါတီရဲ့ဒီလွတ်တော်အမတ်တွေနောက်တစ်ခါဒီအတိုက်ခံအင်အားစုတွေထဲမှာရှိနေတဲ့နိုင်ငံရေးပါတီတွေနိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေတော်တော်များများနဲ့ကျွန်တော်တွေ့ရပါတယ်အဓိကသူတို့တွေးချင်တဲ့အကြောင်းရင်းကျွန်တော်တို့ကလေဒီအိန္ဒိယအစိုးရရဲ့မူဝါဒကိုပြန်လည်သုံးသပ်ဖို့နောက်တစ်ခါကျွန်တော်တို့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ကျွန်တော်တို့နိုင်ငံတကာဆက်ဆံရေးမှာဒီအိန္ဒိယအစိုးရရဲ့တစ်ဖက်သက်ကြလွန်းတဲ့သူ့ရဲ့အကျိုးစီးပွားကိုပဲအဓိကထားတဲ့မူဝါဒကိုဆွံ့လွှတ်ဖို့ကျွန်တော်တို့အဓိကတိုက်တွန်းပါတယ
်ဒီဒီမိုကရေစီအင်အားစုတွေကိုအိန္ဒိယအစိုးရဘက်ကဆက်ဆံရေးမှာပေါ့နော်မနေ့ကဆိုလို့ရှိရင်ဒီဒေါ်အောင်ဆန်းစုကြည်ကိုအိန္ဒိယတန်ယုံကိုဖိတ်ခေါ်ပြီးတော့အိန္ဒိယတန်မတ်ကြီးကိုရိုင်းတွေ့ဆုံဧကခန္ဓာဒီစကားပြောတာတွေထူးထူးခြားခြားတွေ့ခဲ့ရပါတယ်ဆိုတော့အိန္ဒိယအစိုးရဘက်ကဒီမိုကရေစီအင်အားစုတွေဒီမိုကရေစီလှုပ်ရှားနေတဲ့အဖွဲ့အစည်းတွေပေါ်မှာသူတို့ရဲ့ဟိုဆက်ဆံရေးနောက်သူတို့ရဲ့သဘောထားဘယ်လိုရှိတယ်လို့ရောသုံးသပ်မိပါလိမ့်ရှင
်အဓိကတော့သူတို့ရဲ့1991ကနေပြီးတော့သူတို့ချမှတ်ခဲ့တဲ့နာဖာနဲ့ပြည်သူ့ဘောဆက်ဆံရေးမူဝါဒရဲ့အောင်မြင်မှုနေပါမှုအပေါ်မှာတည်ပါတယ်နောက်တစ်ခုကဒေါ်ဆန်းစုကြည်ကိုအခုလိုဆက်ဆံရတဲ့အနေအထားကဒီသူတို့ရဲ့အဆင့်၃ဆင့်လောက်ရှိပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်နံပါတ်၁ကတော့ဒေါ်ဆန်းစုကြည်နဲ့တွေ့ခဲ့တဲ့အငြင်းအားထဏာရဲ့အမြဲတမ်းအတွင်းဝင်နဲ့အခုလက်ရှိအမေရိကန်ဆိုင်ရာတာမတ်ကြီးလုပ်နေတဲ့ပုံကူနဲ့တွေ့ဆုံပြီးတဲ့အခါမှာအိန္ဒိယအစိုးရရဲ့အဓိကမူဝါဒအချုပ်အခွင့်ကိုကျွန်တော်တို့ပြောလို့ရပါတယ်ဘာကြောင့်လဲဆိုတော့ဒေါ်ဆန်းစုကြည်နဲ့အခုသမ္မတကြီးဦးသိန်းစိန်နဲ့တွေ့ဆုံတဲ့မျိုးကလေအိန္ဒိယအစိုးရအတွက်ဒေါ်ဆန်းစုကြည်နဲ့ပါထပ်ပြီးတော့တွေ့ဖို့လိုအပ်လာပြီလို့သူတို့ယူဆတဲ့အတွက်ကြောင့်တွေ့ဆုံရင်းနဲ့ဖြစ်ပါတယ
်တဖက်မှာလည်းဒီအိန္ဒိယအစိုးရပေါ့လေအရင်စစ်အစိုးရကိုအနီးကပ်ဆက်ဆံခဲ့တယ်လို့ပေါ့လေတရုတ်မြန်မာဆက်ဆံရေးမှာလည်းသူတို့စိုးရိမ်တဲ့အနေအထားအရာပေါ့လေလက်ရှိဦးသိန်းစိန်အစိုးရကိုလည်းသူတို့အနီးကပ်ဆက်ဆံတဲ့အခါမှာအခုလိုဒီဒေါ်ဆန်းစုကြည်တို့လိုဒီအတိုက်ခံအင်အားစုတွေကိုလည်းသူတို့ကဆက်ဆံတဲ့အပိုင်းမှာအစိုးရဘက်နဲ့ဆက်ဆံရေးထိခိုက်မှာတွေကိုသူတို့ဘက်ကစိုးရိမ်မှုရှိမရှိရောဘယ်လိုသုံးသပ်ပါလဲရှင်
ကျမအနေနဲ့ကတော့ဒီဦးသိန်းစိန်ရဲ့အပြုသဘောဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးတဲ့အခါမှာနိုင်ငံရေးရဲ့အနေအထားပြောင်းလဲသွားပြီလို့ကျွန်တော်ထင်ပါတယ်။ဒါကအကောင့်ဘက်တည်းပြောင်းမလားအစိုးရဘက်ကပြောင်းမလားဆိုတော့ကျွန်တော်စောင့်ကြည့်ဖို့လိုပါသေးတယ်။ဒါနဲ့အိန္ဒိယအစိုးရရဲ့သုံးသပ်ချက်ကတော့ဒေါ်ဆန်းစုကြည်ရဲ့ဒီနေ့ပြည်သူထောက်ခံမှုနိုင်ငံတကာထောက်ခံမှုကအမတန်ကြီးမားတဲ့အတွက်ဒေါ်ဆန်းစုကြည်ကိုဒီအချိန်မှာလစ်လျူဆက်ပြီးရှုထားမယ်ဒီမိုကရေစီအင်အားစုတွေကိုဆက်ပြီးတော့လူလူရှုထားမယ်ဆိုရင်ခုနတေယုအစိုးရနဲ့ရှင်ပြိုင်ဖို့အတွက်တောင်မှသူ့မှာပြဿနာရှိမယ်လို့ကျွန်တော်ထင်ပါတယ်ဒီအတွက်ကြောင့်လည်းအခုလောလောဆယ်ဦးသိန်းစိန်အစိုးရကနေပြီးတော့ဒေါ်ဆန်းစုကြည်နဲ့အပြုသဘောတွေ့ဆုံနေတာဒီဒီပေါ်မှာအခြေခံပြီးတော့ဖြစ်ပေါ်တိုးတက်လာတယ်လို့ထင်ပါတယ်
ကျေးဇူးတင်ပါတယ်ကိုညိုမြင့်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မင်း